ိုင်းနိုင်ငံဒီကန်ချနာပူရီပြည်နယ်ကြံဆိုင်ခင်းထဲမှာချုံနောင်ခိုင်းစီခံရတဲ့မြန်မာနိုင်ငံသား14ဦးကိုအတင်းအဓမ္မအလုပ်ခိုင်းစီခဲ့တဲ့ကြံငင်းပိုင်ရှင်နဲ့ရွာသူကြီးအပေါင်းဝင်လူ9ဦးကိုတရားစွဲဆိုအရေးယူလိုက်ကြောင်းထိုင်းရဲချုပ်ကမေလ9ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်ဒီအကြောင်းအသေးစိတ်ကိုတော့ထိုင်းချေဆိုင် VOA သတင်းတော့မအေးအေးမှကသတင်းပေးပို့ပါတယ်ခင်ဗျာ
ထိုင်းနိုင်ငံကန်ချနာပူရီပြည်နယ်ကနေမြေကန်ရဲတပ်ဖွဲ့နဲ့လူပုံကူးမှုတိုက်ဖြတ်ရေးအဖွဲ့တွေဟာကြံငင်းထဲမှာအတင်းကျပ်လုခိုင်းစီခံရပြီးပိတ်လောင်ခံရတဲ့မြန်မာနိုင်ငံသား14ဦးကို2023ခုနှစ်မတ်လ6ရက်နေ့ကကယ်တင်ခဲ့တာဖြစ်ပါတယ်။ကန်ချနာပူရီပြည်နယ်အတွင်းကနွားချံမှာအလုရမယ်ဆိုပြီးပွဲစားကခေါ်ဆောင်သွားပြီးတဲ့နောက်တကယ်တော့အဲ့ဒီအလုသမားတွေကိုကြံစိုက်ခင်းစီကိုပို့ပေးခဲ့ပါတယ်။အလုရှင်ကလည်းအလုသမားတွေရဲ့စာရွက်စာတမ်းအထောက်အထားတွေကိုသိမ်းဆည်းထားပြီးလုအားကမပေးဘဲတနက်နဲ့ချင်းချောက်တာရိုက်နဲ့ညှင်းမဲ့တာတွေရှိလာကြ။အလုသမားတွေကလူအခွင့်အရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း HRDF ကိုတိုင်ကြားခဲ့တာပါ။အဲဒီနောက်အလုသမား14ယောက်ကိုလူပုံကူးမှုတိုက်ခိုက်ရေးအဖွဲ့တွေကနေမြေကန်အာနာပိုင်နေနဲ့အတူတွားရောက်ကယ်ဆယ်ခဲ့ရပါတယ်။ကြံငင်းပိုင်ရှင်ဟာမြန်မာအလုသမားတွေကိုလုအားကလစာအနှဲငယ်သာပေးပြီးတနေ့ကုန်ကြံခုတ်ခိုင်းခဲ့တဲ့အပြင်မြန်မာနိုင်ငံသားတွေကိုတနက်ပြချင်းချောက်ပြီးရိုင်းနဲ့နှိပ်စက်မှုတွေကျူးလွန်နေတာဖြစ်ပါတယ်။မြန်မာအလုသမားပွဲစားတွေကလက်ကကောင်းကောင်းပေးမယ်ဆိုပြီးမလုံးပေးခေါ်လာပြီးတဲ့နောက်သူတို့တွေဟာတကယ်တမ်းမှာတပတ်ကိုလုံအားကဘတ်ငွေ900သာရရှိပြီးနိုင်ငံကူးစာရွက်စာတမ်းတွေကိုလည်းသက်တမ်းမတိုးပြပေးနဲ့သိမ်းယူထားခဲ့တာခံခဲ့ရပါတယ်။မြန်မာနိုင်ငံသားတွေကိုကယ်တင်ပေးပြီးတဲ့နောက်မေလ9ရက်နေ့မှာတော့အမှုမှာပါဝင်ပတ်သက်နေသူ5ဦးကိုတရားစွဲဆိုအရေးယူခဲ့ရမှာအဲ့ဒီထဲမှာမြန်မာနိုင်ငံသားလူပွဲစားတဦးလည်းပါဝင်ပါတယ်။အခုလိုအရေးယူခဲ့တာနဲ့ပတ်သက်ပြီးထိုင်းရဲချုပ်ဆူရချေဟဖန်ကသတင်းစာရှင်းလင်းပွဲလုပ်ပြီးထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
။နာမည်ရတဲ့ကံမှုတန်းကျန်ပါတဲ့ကံမှုရောမိုက်ချပုံသမီးကြီးအားရလဲအောင်နဲ့ဆိုမှတ်တဲ့ကံကောင်းနာဆောင
်အခုလိုအရေးယူခဲ့တာဟာထိုင်းနိုင်ငံမှာလူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုလျှို့လျူမရှုထားဘဲနဲ့အမှန်တကယ်အရေးယူဆောင်ရွက်နေတယ်ဆိုတာကိုသိစေချင်ပါတယ်။ထိုင်းအစိုးရအနေနဲ့နိုင်ငံတွင်းမှာအခုလိုအလုသမားအခွင့်အရေးချိုးဖောက်မှုတွေလူကုန်ကူးမှုတွေကိုလည်းလက်ပိုက်ကြည့်နေတယ်ဆိုပြီးအမေရိကန်အစိုးရရဲ့ဝေဖန်မှုတွေကိုလည်းကျွန်တော်တို့ခံနေရပါတယ်။အခုဆိုရင်ထိုင်းအစိုးရဟာလူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုအင်းနီနာချင်းနိုင်ငံတွေနဲ့ညှိနှိုင်းဆောင်ရွက်နေတဲ့အကြောင်းပြောဆိုသွားပါတယ်။အဲ့ဒီထဲကအလုသမား9ယောက်ကတော့အလုလုတာ3လလောက်တာကြာသေးပြီးတခြားအလုသမား6ယောက်ကတော့အဲ့ဒီနေရာမှာအလုလုတာတစ်နှစ်ကျော်ကြာသွားပြီဖြစ်တယ်လို့အလုလုခွင့်စာရွက်စာတမ်းတွေကိုအလုရှင်ကသိမ်းဆည်းထားတဲ့အတွက်ထွက်ပြေးလို့မရဖြစ်ရတယ်ဆိုပြီးထွက်ဆိုကြပါတယ်ရှင်